အမေရိကန်ပြည်ထောင်စုကတက္ကသိုလ်တွေမှာလူနည်းစုဝင်တွေခွဲခြားဆက်ဆံခံရသူတွေကိုဦးစားပေးတဲ့မူဝါဒအဖြစ်လူမျိုးကိုအခြေခံတဲ့ခွဲရန်းစနစ်နဲ့ကျောင်းဝင်ခွင့်ပေးတာကိုဥပဒေနဲ့မညီဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်လိုက်တဲ့ပေါ်သူ့အနေနဲ့စိတ်ပြတ်မိတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကန့်ကွက်ပြောဆိုပါတယ်။အထင်ကရတက္ကသိုလ်ကြီးဖြစ်တဲ့ Harvard နဲ့မြောက်ကာရိုလိုင်းနားတက္ကသိုလ်နှစ်ခုရဲ့အမှုကိုပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်လိုက်တဲ့ပေါ်သမ္မတဘိုင်ဒန်ကသူ့အနေနဲ့တော့သဘောမတူဘူးလို့အခုလိုတုံ့ပြန်လိုက်ပါတယ်။
I've always believed that the promise of America is big enough for everyone to succeed and that every generation of Americans we have benefited by opening the doors of opportunity just a little bit wider.
American ပြည်ထောင်စုမှာလူတိုင်းအောင်မြင်မှုအခွင့်အလမ်းတွေလိုအပ်သလောက်ဖွင့်ပေးထားတယ်လို့ယုံကြည်တဲ့အကြောင်းဒီအခွင့်အလမ်းကောင်းတွေနဲ့တကားနည်းနည်းပို့ဖွင့်ပေးထားလို့လည်းနောက်ကျနေခဲ့သူတွေအမိလိုက်နိုင်အောင်အခွင့်အရေးပေးနိုင်ခဲ့ပါတယ်လို့တမရဂျိုးဘိုင်ဒန်ကမနေ့ကအင်ဖြူတော်မှာပြောဆိုသွားတာပါ။လူဖြူတွေကြီးပဲလွှမ်းမိုးထားတဲ့ဒေသတွေမှာလူမျိုးရေးရလူနည်းစုចောင်းသားတွေရဲ့တက္ကသိုလ်ဝင်ခွင့်ကိုမြင့်တင်ဖို့ဆယ်စုနှစ်နဲ့ချီကျင့်သုံးခဲ့တဲ့စနစ်ကိုတရားရုံးချုပ်ကပယ်ဖျက်လိုက်တာပဲဖြစ်ပါတယ်။1960ပြည့်နှစ်လွန်နှစ်ပိုင်းတွေက Affirmative Action လို့လူသိများကြတဲ့လူနည်းစုတွေပေါ်ခွဲတန်းတဲ့တက္ကသိုလ်ကောလိပ်တွေဝင်ခွင့်ပေးခဲ့တဲ့အစီအစဉ်တွေဟာမှားယွင်းနေတဲ့အကြောင်းတရားသူကြီး John Roberts ကပြောပါတယ်။တူးချင်းစီရဲ့ပညာအရေးချင်းနဲ့လေးလာမှုတွေကိုမကြည့်ပဲအသားအရောင်ကိုသာကြည့်ပြီးနှစ်ကာလကြာရှည်စွာမှားယွင်းကျင့်သုံးခဲ့တဲ့စနစ်လို့လည်းပြောဆိုပါတယ်။ကွဲပြားခြားနားတဲ့လူနည်းစုတွေပါဝင်နိုင်တဲ့ပညာရေးစနစ်ဖြစ်ဖို့နဲ့ဘလို့လုံထုံးလုံနည်းတွေကအဟံအထားဖြစ်စေခဲ့တယ်လဲဆိုတာကိုလေးလာသုံးသပ်ကြဖို့လည်းပညာရေးဝန်ကြီးဌာနကိုညွှန်ကြားထားတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ရှင်။